မြန်မာဆန်အများဆုံးဝယ်ယူနေတဲ့တရုတ်ဘက်ကအဝေးရပ်သွားတာကြောင့်ဆန်ဈေးကွက်ပြောင်းနေပါတယ်။တရုတ်ယူနန်ပြည်နယ်အစိုးရနဲ့ကုန်စည်ခြင်းဖလှယ်မှုစနစ်နဲ့မြန်မာဆန်တင်ပို့ရေးနားလည်မှုစာကြောင်းစွာလက်မှတ်ထိုးထားနိုင်ပေမဲ့ဆန်ဈေးနှုန်းအပြင်ယူနန်ပြည်နယ်အတွက်ပစ္စည်းတွေပြန်လည်ဝယ်ယူရေးတို့ကိုအချိန်ယူညှိနှိုင်းနေကြရဆဲဖြစ်ပါတယ်။မျိုးစဘာထွက်ချိန်မှာမြန်မာဆန်ဈေးကွက်မရေမရာဖြစ်နေတဲ့အခြေအနေတွေအကြောင်းကိုတော့မူဆက်ဆန်စဘာကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မြည်မြန်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိမ်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။ကျွိုင်းတော့အခုအချိန်မျိုးကဟိုနေစဘာထွက်တဲ့အချိန်ပေါ့နော်။နေစဘာထွက်တဲ့အချိန်ဆိုတော့အဲတကယ်ကျွိုင်းစီးကွက်ပို့မှပဲဟိုတောင်းတတဲ့အချိန်ကြီးမှာပေါ့။
လူစကားပေါ်တဲ့ရာသီမှာပြပစံတင်ပို့ဖို့ဈေးကွက်ပြောင်းနေပါတယ်။အဓိကဝယ်လဲဖြစ်တဲ့တရုတ်ဘက်ကစံဝယ်တာရပ်လိုက်တဲ့အတွက်မြန်မာစံတွေရောင်းဖို့အခက်တွေ့နေတာပါ။တရုတ်နယ်စပ်ကနေစံရောင်းနေတာကလည်းတရားဝင်မဟုတ်လို့အခုတော့တရားဝင်ဖြစ်ရေးကြိုးစားနေကြတယ်လို့မူဆယ်စံစဘာကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ
်။ကျွန်တော်တို့အရင်ကျွန်တော်ကဖော်မှာဖြစ်တယ်သူတို့ကအဆောင်မှာပေါ့နော်။အဲဒီကြတော့အဒီနဇက်ကိုဆက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့တရင်နှစ်တွေနှစ်တွေအထဲတော်တော်လေးအလုပ်ကျက်သွားတယ်ပြီးတော့ဟိုဆက်တဲ့နှုံနေသွားတယ်ပေါ့နော်ဟောအဲဒီတက်ကိုအခုဒီ formal ဖြစ်အောင်လို့လုပ်နေတဲ့သဘောတရားမျိုးပေါ့
ပြီးခဲ့တဲ့နှစ်ကစံတန်ချိန်3000ကျော်တင်ပို့နိုင်ခဲ့ပေမဲ့ဒီနှစ်မှာတော့တရုတ်ဖက်ကိုနဇက်ကုန်သွယ်ရင်းနဲ့ဆန်ရောင်းဆိုင်ကြီးစူးစမ်းနေကြရတာဖြစ်ပါတယ်။ကုန်စည်ဖလှယ်မှုစနစ်နဲ့ဆန်ရောင်းဖို့ယူနန်ပြည်နယ်အစိုးရနဲ့မြန်မာကြားနားလည်မှုစာကြွန်စွာလက်မှတ်ရေးထိုးထားပြီးမဲ့အခုချိန်ထိတော့ဆန်ရောင်းနိုင်ဖို့မတိကျသေးပါဘူး။ဘာများအခက်တွေ့နေကြရသလဲဆိုတာကိုလည်းမူဆယ်ဆန်စဘာကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပြပါတယ
်။ဒေါ်လာတွေတော့အဲ့ဒီဟာက MOU ပဲရှိသေးတယ်ကွာ။ဟိုတက်ပြီးတော့ညီနိုင်ရမယ့်အပိုင်းမျိုးရောအဲဘယ်လိုပို့ရမလဲဆိုတော့ဈေးနှုန်းတွေရောရှိသေးတယ်ကြာဟိုအဲ့ဒီနေပြီးတော့မှဒူးတာတော့ MOU အဆင့်တော့ပဲရှိရတယ်ညီနိုင်ရမယ့်အနေအထားမျိုးတော့ရှိတာပေါ့နော
်ဟုတ်
ကဲ့ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ကအိဆိုတာကနပြောလို့ပါပဲဟိုအင်ဗိုတာလည်းရှားမယ်သဘောမျိုးဖြစ်သွားပြီပါတာဆင်းအစနစ်တော့ကျွန်တော်တို့ကဟိုကိုယ်ဒီမျိုးဖလှယ်တဲ့အတွက်ကိုအိဆိုတာရှိပြီလို့အင်ဗိုတာလည်းရှိမှအဆင်ပြေမှာဆိုတော့ကျွန်တော်တို့ကနည်းနည်းလေးညှိနှိုင်းဖို့ကတော့နည်းနည်းလေးဟိုအားစားရမှာပေါ့နော
်အခုမေလာတဲမှာယူနန်ပြည်နယ်အစိုးရနဲ့စံတင်ပို့နိုင်ရေးဆက်လက်ဆွေးနွေးဖို့ရှိနေပါတယ်ယူနန်ပြည်နယ်အစိုးရနဲ့နားလည်မှုရထားတဲ့မြမစံတင်ပို့ရေးကကိုယ်စီဖလှယ်တဲ့စနစ်ဖြစ်ပါတယ်ယူနန်ပြည်နယ်ကမြမစံကိုဝယ်ပြီးမြန်မာဘက်ကငွေရမှာတော့မဟုတ်ပါဘူး။သူတို့ရဲ့ထုတ်ကုန်တွေကိုပြန်ပြီးတော့ဝယ်ယူတင်သွင်းရမှာဖြစ်ပါတယ်။စံတင်ပို့မဲ့သူတွေအတွက်ကတော့ယူနန်ပြည်နယ်ထုတ်ကုန်တွေကိုပြန်လဲဝယ်ယူတင်သွင်းရေးကိစ္စမှာတခါအခက်တွေ့နေကြပါတယ်
။ဒီလက်လို့တရတဲ့အနေအထားအရဆိုရင်ကျွန်တော်တို့က၅လပိုင်းမှာကျွန်တော်တို့ဖြတ်ပြီးတော့ဒီဟိုဈေးနှုန်းတွေထိန်းရအောင်နဲ့လေဒီတော့ကျွန်တော်တို့ဟိုသူတို့နဲ့အသေးစိတ်ဆက်ညီနိုင်ရမယ့်အချိန်မျိုးကြီးရှိသေးတာပေါ့ဟိုကျွန်တော်နောက်ဆုံးငွေနဲ့တုံးရပြီးရတဲ့အနေထားမှာကတော့ယူနန်ပြည်နယ်ကဆက်တဲ့ဟိုဆက်ကုန်ဝယ်သူတို့ကအဓိကထားရောင်းကြတာပေါ့နော်ဟောအဲ့ကြတော့နည်းနည်းပြီးတော့ညီနိုင်ရမယ့်အပိုင်းကြီးရှိသေးတာပေါ့ဟောယူနန်ပြည်နယ်ကတော့ထွက်တာတော့ထွက်ပါတယ်ဒါပေမဲ့ဟို qualify ကျင်းမဖြစ်ပေါ့နော်။ဟိုအဲ့ဒီအနေထားတော့ရှိတာပေါ့။ဥမာဟိုမြေစီတွန်းတယ်လေအဲဟိုသူတို့ပြောတဲ့ဟိုပုတ်သက်စီပေါင်းသက်စီတွန်းတယ် family တွန်းတယ်။ဒီ genetic နဲ့ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုစေဘဝင်ကြီးသားဖြစ်ရှိကျင်းမဖြစ်ဆိုတဲ့အပိုင်းကြီးဖြစ်တာ။အခုကတော့အဓိကအားဖြင့်သူတို့ပြောတာကျွန်တော်တို့မျိုးဩဇာရှိမယ်ပုတ်သက်စီရှိမယ်ပေါင်းသက်စီရှိမယ်ကံဒီဟိုပစ္စည်းရှိမယ်လက်စပစ္စည်းရှိမယ်နေရာဆုံးသက္ကိရာရှိမယ်ပေါ့နော်ပြောရင်ဒီရမတ်ရှိစီအင်းတို့ဒီအပင်းခွက်ရင်ချိတ်ဆက်ပြီးတော့လောရမယ်အပိုင်းဖြစ်သွားတာပေါ့နော်ဟော
အကြောင်းလေဆိုတော့ကျွန်တော်တို့ကြတော့အိတ်ဆိုတာတိကျဆိုတော့အင်မိုတာရီယာဟောဒီဗီစီကိုကျေလမ်းကျေလာဆိုတဲ့ဟာမျိုးကြတော့ဒါအရင်ဘွယ်နဲ့ဝင်ကြီးဌာနနဲ့ပူးပေါင်းဆောင်ရမယ်အမိသားမျိုးဖြစ်သွားတာပေါ့။နိုင်ငံတော်အတိုင်းအမြန်ပုံကိုတော့ဆန်းစုကြည်ရဲ့တုံ့နိုင်ငံခီးစဉ်အတွင်းမှာမြန်မာနဲ့တရုတ်ကြားအစိုးရချင်းသဘောတူညီမှုနဲ့စံတန်ချိန်တသိန်းတင်ပို့ဖို့သဘောတူခဲ့ပါတယ
ကျွန်တော်တို့ငါးလပိုင်းမှာအဲ့ဒီလိုအနေနဲ့ဆိုမူဆယ်စံစဘာကုန်စည်တိုင်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ်။တော်လန်းသူကြီးရဲ့ခီးစဉ်မှာတန်တသိန်းနဲ့ကျွန်တော်တို့ဟိုလက်ရှိရထားတာပေါ့။အဲ့ဒါတော့ဥပဒေထိတ်ကတော့မှာဗျ။ဒီတသိန်းကနာမည်ထိတ်ပေါ့ဥပဒေထိတ်ကတော့မှာ။သဘောတရားချင်းအတူတူပဲနဲ့ကျွန်တော်တို့ဒီဟိုဘောဒါထိတ်ကတော့ပုံပြီးတော့အထောက်များတာပေါ့နော် ပြောပါလို့တဲ့အနေထားမျိုးတော့မဟုတ်ဘူးကြာဒီကဆိုရင်ဟို3.6တန်းလောက်ထက်တာဟောဒီအားလေတိတိကျကျတဲ့ပမာဏကလည်းဘာမှဟိုကျွန်တော်နိုင်ငံတို့ကတော့ဟိုသိကြီးတော့အရင်ကြီးတော့ဟိုထူးခြားလာတဲ့အနေထားမျိုးတော့မရှိဘူးပေါ့ဒီလိုအနေနဲ့
ပြီးခဲ့တဲ့နှစ်အတွင်းမြမဆန်တန်းကျင်3တန်းခွဲကျော်ပြပတင်ပို့နိုင်ခဲ့ပြီးဒီနှစ်မှာတော့စံစည်းခွင့်မရမရဖြစ်နေတာပါဥရောပသမဂ္ဂ EU ဘက်ကမြမစံတင်ပို့မှုအပေါ်အရင်ကပေးထားခဲ့တဲ့အခွန်ကင်းလွတ်ခွင့်ကိုပြန်ပြီးတော့ရုပ်သိမ်းထားတယ်လို့မကြာခင်ကပဲအာဖရိကတိုင်း Ivory Coast မှာမြမစံတန်ကြီး2000နီးပါးကိုစားသုံးရန်မသင့်ဆိုပြီးဖျက်ဆီးလိုက်တဲ့ကြရက်တွေကလည်းရှိနေပါတယ်အရင်ကတော့မြန်မာနယ်စပ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုတရားမဝင်ရောင်းချမှုနဲ့အလုပ်ဖြစ်ခဲ့ပေမဲ့အခုတော့ယူနန်ပြည်နယ်အစိုးရဘက်ကတရားမဝင်ဆန်ဝယ်မှုကိုတင်းကျပ်လိုက်တာကြောင့်တရားဝင်ဈေးကွက်ဖြစ်ရေးဆက်ပြီးတော့ကြိုးပမ်းနေကြရတာဖြစ်ပါလိမ့်ရှင်